ဘင်္ဂလားဒေ့ရှ်ကရေဂျာဒုက္ခသည်တွေအတွက်ရမုံငွေမရှိလို့လာမယ့်လထဲမှာအစားအစာခွဲတန်းတွေတစ်လ12ဒေါ်လာခွဲကို6ဒေါ်လာထိရှော့ချမှာဖြစ်ကြောင်းတာဝန်ရှိသူတူကိုကိုးကားပြီးတော့ရိုက်တာသတင်းကဗိုလ်တုံးတွေမှာရေးပါတယ်။ဧပြီလ1ရက်နေ့ကစပြီးအသက်ဝင်မဲ့တစ်လ6ဒေါ်လာချွေတာဖြတ်တောက်မှုတည်ပြုတဲ့စာကိုလက်ခံရရှိထားတယ်လို့ဒုက္ခသည်စခန်းတွေကိုကြီးကြပ်တဲ့ဘင်္ဂလားဒေ့ရှ်အရာရှိမိုဟာမက်မေဆန်နူးစ်ရာမန်ကပြောပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခအစီအစဉ် WFP ကပေးပို့တဲ့စာထဲမှာအစားအစာခွဲတန်းတွေတစ်လမှာ12ဒေါ်လာခွဲပေးနိုင်မှုရမုံငွေရှာခဲ့ပေမဲ့အလှူရှင်ရှာမတွေ့ခဲ့ဘူးလို့ဖော်ပြထားတာတွေ့ရတယ်လို့ဆိုပါတယ်။ဒုက္ခသည်တွေဟာလူသားစာနာမှုအကူအညီတွေပေါ်လုံးလုံးမိခိုးနေရတာကြောင့်အခုလိုရှော့ချလိုက်လို့အခြေခံလိုအပ်ချက်တွေဖြည့်ဆည်းနိုင်မှုမိသားစုတွေကြားမှာရုန်းကန်ရမှာဖြစ်ပြီးတော့စခန်းတွေထဲမှာတင်းမာမှုတွေတိုးလာနိုင်စေတယ်လို့ WFP ကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်အေဂျင်စီအကြီးအကဲဖိလစ်ပိုဂရန်တီကဒုက္ခသည်စခန်းတွေရှိရာ Causes Bazaar ကိုပြီးခဲ့တဲ့တောက်ချန်လေးကသွားရောက်တုံးကလည်းအလူရှင်တွေရဲ့ပံ့ပိုးမှုရော့ကျသွားရင်ကြည်ကြီးမမထိကိတ်စီမှာဖြစ်ပြီးတော့ထောင်ထဲချီတဲ့လူတွေငတ်ပေးစိုက်နိုင်တယ်လို့ယောဂနဲ့မလုံခြုံမှုအန္တရာယ်တွေကြုံရနိုင်တယ်လို့သတိပေးထားပါတယ်။2023ခုနှစ်တုန်းကရိန်ဂျာတွေအတွက်အစားအစာခွဲတန်းကိုတစ်လမှာ8ဒေါ်လာထိရှော့ချခဲ့တော့ကလည်းငတ်ပေးနဲ့အာဟာရချိုးတက်မှုတိတိတသာမြင့်တက်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ။